ို့ဖိတ်ကြံပေးတဲ့အတွက်တချမ်းငင်းချင်းကိုရကတော့ခွန်ကြောကျေးဇူးများကြီးတင်ပါတယ်အခုမြန်မာနိုင်ငံမှာပေါ့နော်တရုတ်ကရင်းနှီးမြှုပ်နှံမှုကြီးအများကြီးလုပ်နေပါတယ်တုံးနေတာဆိုတော့ဒီထဲမှာမှကချင်ဒေသမှာပေါ့နော်ဟိုကချင်ဒေသကံပြည်သူတွေကတော်တော်လေးကိုစိုးရိမ်နေတယ်လို့သိရပါတယ်ဆိုတော့ဒါရဲ့အကြောင်းအရာတွေမှာလည်းအဓိကစိုးရိမ်နေတာလည်းပထမပြောပြပေးပါဒီတရုတ်ရဲ့ရင်းနှီးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်
အာနံပါတ်၁ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့တရုတ်မြန်မာစီးပွားဆင်းကြံဆိုတဲ့ကန္တာထဲကလုပ်ငန်းတွေတော်တော်များများဟာကျမတို့ကချင်ပြည်သူတွေဘယ်နေရာမှာပါလုပ်နေဆိုတာမသိတဲ့အတွက်ကြောင့်မို့လို့ပထမဦးဆုံးပူပန်ကြပါတယ်။အဲ့ဒီထက်မှမှအခုလောလောဆယ်သိရှိထားတဲ့သတင်းချက်လက်တွေအရဆိုလို့ရှိရင်ကျမတို့ဒီလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေရှိတယ်။နောက်တစ်ခုကတော့ဒီစီးပွားရေးစုံတွေရှိတယ်။ဒီနှစ်ခုကိုအဓိကထားပြီးပူပန်ကြပါတယ်။အဲ့ဒါထက်ပိုဆိုးတာကအရင်တုန်းကလက်ကျန်ဖြစ်နေတဲ့ဒီ pending ဖြစ်နေတဲ့ဒီမြစ်ဆုံဆယ်စီမံကိန်းကိုလည်းဆက်လက်လှုပ်ဆောင်မှာကိုစိုးရိမ်ပူပန်ကြပါတယ်ရှင
်။ဟုတ်ကဲ့ပါ။ဆိုတော့အဓိကတော့မြစ်ဆုံဆယ်စီမံကိန်းကိုစိတ်ပူကြတာပေါ့နော်။ဒါပေမဲ့တရုတ်ကရင်းနှီးမြှုပ်နှံမှုရဲ့ဆိုအကောင်လုံးကိုဖြန့်ပြီးလုပ်နေတာပါ။ဆိုးဆိုးကပြောတဲ့ဒီစီးပွားရေးဆင်းချမ်းလမ်းပေါ့နော်။စီးပွားရေးဆင်းချမ်းလမ်းမှာတချင်သေးတာတွေမှာထိခိုက်မှုတွေတော်တော်များပါလား။ပထမဆုံးပေါ့နော်။လမ်းပန်းဆက်သွင်းနေဆက်ပြီးတော့ဟိုပြောပြပေးပါဦးတော့။
အဲ့တော့လမ်းမဆက်ွယ်ရေးထဲမှာအခုဇီဝဆင်းကြံလမ်းထဲမှာဘလောက်တိုင်းတာထိပါမလဲဆိုတဲ့သတင်းအရေးအချက်လက်တွေကအပြည့်အစုံမရရှိသေးဘူးရှင်။အဲ့တော့လောလောဆယ်ကျမတို့တိချားတဲ့ရောက်ဒီလောက်ဆိုလို့ရှိရင်တော့ဒီကမ်ပိုက်ဒီဘက်ကနေမြစ်တနာကိုရောက်မယ်။ပြီးလို့ရှိရင်တော့မြစ်တနာကနေပြီးတော့ဒီအနောက်ဘက်ကိုဖြတ်တဲ့လမ်းကြောင်းလည်းဖြစ်လာနိုင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကချင်ဒေသဟာမြစ်တနာနေရာဟာဒီအိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကိုအတူဆုံးကုန်းလမ်းနဲ့ဖြတ်ပြီးကုန်းတွေကူးတန်းနိုင်တဲ့ကုန်းလမ်းဖြစ်တယ်ရှင်။အဲပြီးလို့ရှိရင်ဒုတိယကတော့ပမောနီယာဖြစ်တယ်ပေါ့။အဲ့မှာယထာလမ်းကားလမ်းနဲ့ရေချောင်းလမ်းနဲ့ပါမှာပါအခုလောလောဆယ်ဒီကားလမ်းလို့ပြောတဲ့အခါမှာအခုကျမတို့ဗမောခရိုင်မှာဆိုရင်ဒီမန်စီမြို့နယ်ထဲမှာမနေ့ကနေရက်လောက်ပဲတူသေးတဲ့အချိန်မှာဒီလမ်းဖောက်လို့မှုဟာဒီ34ပေကျေတဲ့လမ်းဟာကျုပ်ရဲ့ဒီအဲစီးပွားရေးဆောင်တစ်ခုဖြစ်တဲ့မူစေအချိကိုဆက်သွယ်ဖို့အတွက်လုပ်နေတယ်ဆိုတာသိရတယ်။ပြီးရင်ရွာသားတွေအနေနဲ့လုံးဝတည်င်းချက်လက်မရဘဲနဲ့ဘက်ဖိုးတွေတစ်ခါပဲဝင်ပြီးတော့မှဒီတက်မတော်ကနေဦးဆောင်ပြီးတော့မှအင်ဂျင်နီယာတက်ကနေဦးဆောင်ပြီးတော့မှဒီဟာဖောက်လုပ်တာဖြစ်တဲ့အတွက်ကြောင့်မို့လို့အာညံလဲညံဆန်နေသို့တော်လဲရွာသားတွေကတည်င်းချက်လက်လည်းမသိရဘူး။ပြီးရင်တော့သူတို့ရဲ့မြေကွက်တွေဟာသူတို့ရဲ့ရှေ့မှာပဲချက်ချင်းတူးဖို့သွားတဲ့အခါမှာတော်တော်လေးကိုချိခိုက်ဖို့အတွက်ရှိပါတယ်။အဲ့မှာတရွာလုံးရဲ့လေကွက်တွေပါသွားနိုင်တယ်။ပြီးရင်တော့တိတိကျူလန်ချန်နေလဲပါသွားနိုင်တယ်။အိုးအိမ်တွေလည်းပါသွားနိုင်ကောင်းပါသွားနိုင်တယ်။သို့တော်လည်းဘယ်လမ်းကြောင်းဖြတ်မယ်ဆိုတာလည်းမသိရတဲ့အခါကျတော့မဖောက်သေးတဲ့နေရာအတွက်ပူဆိုးနေတာပေါ့
။ဒီလမ်းပန်းဆက်သွယ်ရေးကတော့ data ပဲဖွံ့ဖြိုးဖို့အများကြီးအရေးပါတာပေါ့နော်။ဒါမဲ့ဒီလိုလမ်းဖောက်တဲ့နေရာမှာ data ကံလူတွေသိဖို့တော့လိုတာပေါ့။ဟုတ်တယ်မလား
။ဟုတ်ပါတယ်ရှင်။ဟ
ိုနေရာမှာဖောက်မယ်၊ဘာတွေလုပ်မယ်၊ဘယ်တိုင်းတာတိပျက်စီးမယ်ဆိုတာမသိဘဲနဲ့လုပ်တော့ဒါတရုတ်အခုကခုနကစစ်တပ်ကလုပ်သွားပြီးတရုတ်စီးပွားရေးဒီလမ်းနဲ့စီးပွားရေးဆင်းကြံလမ်းနဲ့ဘာများပတ်သက်နေပါလဲ
အဲ့တော့အကြီးကားကတော့ဒီစီးပွားရေးဆင်းကြံလမ်းစီးပွားရေးဆင်းကြံရဲ့အကြီးကားဒီဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ဒီ AIOD corridor ပေါ့ဒါနဲ့ဒီမူဆယ်ဘက်ကရှိနေတဲ့ဒီစီးပွားရေးဆောင်တွေကိုဆက်သွယ်ပေးဖို့လမ်းဖြစ်တယ်ပေါ့အဲ့တော့ဆက်သွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့လောလောဆယ်တို့သွားနေတယ်မြေပုံအရာတို့တော့လေဒါနဲ့ပတ်သက်ပြီးသတင်းချက်လက်တွေကိုတော့အတိအကျကျမတို့ဘယ်အင်တာနက်ဘယ် website မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပို့ပြီးမှအခက်အခဲရှိပါတယ်နောက်ခါကျတော့ဒီ data ခံလွတ်တော်ကိုယ်စားလှယ်တွေကိုသွားမိတဲ့အခါမှာလည်းလွတ်တော်ကိုယ်စားလှယ်တွေကလည်းဒီတပိုင်းတပိုင်းကလေးတွေပဲရှိပြီးတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိဆက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘယ်သူတွေကဘာကိုရောင်းဝယ်ကူးကြမ်းရောင်းဝယ်မှာလဲပြီးတော့ data ခံနေစီမှာဘယ်လိုထိခိုက်မလဲဆိုတာမစင်စားကြသေးတဲ့အချိန်မှာအဒီအကောင့်ထဲပုံမူကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ AIOD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စီတွေကိုဒီပင်လယ်ဝအထိပို့ဆောင်မှုအတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ AIOD မြစ်ချောင်းဟာလောလောဆယ်ဒီနွေရာသီမှာဆိုရင်ဒါတော်တော်လေးကိုရေသိမ်းပါတယ်။မွေးရာသီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေကြတယ်ပေါ့။အဲ့တော့ဒီရေကိုဒီအမြဲတမ်းဒီကုန်စီကိုသားတဲဆောင်လို့ရအောင်ပြည်ပြမုံမှန်မှုအတွက်ဆိုရင်ရေချောင်းကိုဘယ်လိုထိန်းသိမ်းမလဲ။ဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုချိမလဲ။ပြည်မြစ်ကမ်းဘေးကကျေးရွာကြီးမြို့နယ်တွေကိုဘယ်လိုထိခိုက်မလဲ။ပြည်တော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီတဟဇာတဖြစ်နေတဲ့ဒီမြစ်ချောင်းတစ်ချောက်ကိုအမိပြုပြီးမှဆိုက်ပြိုးနေတဲ့နေရာတွေကိုဘယ်လိုထိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ထို့နည်းတူဆိုတာဒီယထာလန်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ ဖောက်မယ်လို့နေပြီးတော့မှဆွေးနွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကြတော့လက်တွေ့မှာဘယ်လိုတွေချိခိုက်မလဲဆိုတာအတိအကျမသိရသေးဘူးရှင
်ဟုတ်ကဲ့ဆိုတော့လမ်းပန်းဆက်သွယ်ရေးအတွက်ဒေသခံတွေအကျိုးဆိုပေမဲ့သူတို့သိချင်တယ်ပေါ့နော်ဒီဘာတွေလုပ်မယ်ဆိုတာကိုအကုန်လုံးသူတို့ချပြရစီချင်တယ်အခုကလွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုစိုးရိမ်နေတယ်ဆိုလဲစိုးရိမ်ကြပေါ့နော
်
နောက်ဒီအခုလမ်းပန်းဆက်သွယ်ရေးပြီးတော့ဒီဟိုရင်းပေါ့နော်အဓိကဒီမြေဆောင်ဆယ်စီမံကိန်းပေါ့ဒီအားဖြင့်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုကချင်ဒေသခံဒီဘောနော်အဖွဲ့အစည်းတွေကလည်းအကုန်ဟိုဟာအခုတရုတ်သမားရှိချင်းပင်ကိုစာရေးပေးဖို့ပြီးတော့ဒါတွေအပိတိုင်ရက်ဆိုင်ဖို့ဆိုတော့ပြောနေကြပါတယ်ဆိုတော့ဒီမြေဆောင်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတည်းကရင်းမဲ့ဟိုဘောနော်ဒေသခံတွေစိတ်ပူနေတာလည်းနဲ့ပြောပြပေးပါ
ဟုတ်ကဲ့ဒီရခံနေတင်ကဘူးတနိုင်ငံလုံးစိတ်ပူနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင် DEAWD ဟာမြန်မာနိုင်ငံရဲ့တခုတည်းသောမြစ်မကြီးပြီးတော့ EAWD မြစ်ဝမ်းဒေသလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီ65ရာခိုင်နှုန်းစလုံးထိခိုက်ဖို့အတွက်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင် EAWD မြစ်ဆုံတစ်ခုခုဖြစ်သွားသည်ရှိတော့ဒါပြတ်သွားနိုင်တယ်။ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့လျှက်စစ်လိုအပ်ချက်တွေမဟုတ်ပဲနဲ့တရုတ်နိုင်ငံရဲ့စီးပွားရေးညှိနှုံးနာမှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်သာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီလျှက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်။ဥပမာကချင်ပြည်နယ်ဆိုရင်တခုတည်းသောဒီလျှက်စစ်ပူချနေတဲ့ပြည်နယ်ဖြစ်တယ်။သို့တော်လည်းပဲကျမတို့လျှက်စစ်မီးမလင်းတာဟာဒီဓာတ်တိုင်နေဓာတ်အားပေးလိုက်နေကိုမဆွဲနိုင်တဲ့အတွက်ကြောင့်မို့လို့မီးမလင်းတာသာဖြစ်တယ်ပေါ့။အခုလောလောဆယ်တော့ဒီတာပိန်ကရေအားလျှက်စစ်ကကိုတော့ဒီ grid tag ကို national grid tag ကိုချက်တီလို့ပြောတယ်ပေါ့နော်။သို့တော်လည်းပဲဒီအမျိုးတနိုင်ငံလုံးကိုဖြန့်ချီဖို့အတွက်ဆိုရင်တာပိန်လိုသို့မဟုတ်အဲ့ဒီထက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေဆီကနေထုတ်တာနဲ့တော့ကျမတို့ကောက်ကောက်မုံမုံထုတ်ကုန်အတွက်ပါလုံလောက်ပါတယ်။အဲ့တော့ EAWD ကိုမချိဘူးပြီးလို့ရှိရင်တော့ EAWD မြစ်ဆုံနဲ့ဒီ EAWD corridor တစ်ခုလုံးကိုကျမတို့ဆောင်ကြည့်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အသက်သွေးကြောဖြစ်တဲ့အတွက်ကြောင့်ပါ။ဟုတ
်ကဲ့ပါအခုဟိုလည်းပေါ့နော်ဒီလမ်းပန်းဆက်သွယ်ရေးရောအခုဒီရန်ရဲ့စိတ်ကံတာမှာရောကချင်လူလူကကောတနိုင်ငံလုံးတက်ပါဆိုးရင်ရတယ်ပေါ့နော်ဆရာနောက်တစ်ခုကဒီတရုတ်ကရင်းနှီးမြှုပ်နှံမှုတွေလည်းမအဓိကကသူကစီးပွားရေးဆောင်တွေလုပ်ဖို့ပါပါတယ်ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းတီးနောက်စီးပွားရေးဆောင်နဲ့တော့ဟိုပါပေါ့နော်မြေချီနာစီးပွားရေးဆောင်ပေါ့ဆရာဒီစီးပွားရေးဆောင်တစ်ခုကအဓိကဒီမြေချီနာဒီကချင်ပြည်နယ်ထဲမှာအခြေချပါပါဆရာဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လောက်ပူပန်မှုတွေဟိုရှိနေရပါလဲပြောပြပ
ါစီးပွားရေးဆောင်တွေမှာလည်းအခုချိန်မှာတော့ဘယ်လောက်မြေကအကွက်အကျဲကိုထိခိုက်မလဲဆိုတာကိုလည်းသိပါပြီသို့တော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီအရာကိုပြန်လည်ပြီးတော့မှဒီဒေတာခံတွေကိုယောကြည်ပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြည်ပေးမလဲဘယ်လိုနေရာမျိုးမှာရှေ့ပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်တိုင်တက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးစုံတွေနဲ့ပတ်သက်ပြီးတော့မှဒီတဘာဝပတ်ဝန်းကျင်အရာရောပြီးရင်လူမှုရေးအရာထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ့်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုတရင်ချက်လက်တွေမသိရတဲ့အခါပုံပြီးဆိုရင်ပူပန်ပါတယ်ပြီးရင်တော့ဒီနေရာမှာရှိနေတဲ့လူတွေဒီအိမ်ထောင်ထိခိုက်နေတာတူတိုင်းအကုန်လုံးဟာဒီမြင့်နာမှုကနေဒီပြန်လဲကာဘာဖြစ်နိုင်မဲ့ပြန်လဲလှုပ်ရှားသွားလာနေခိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လဲ recover ဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တင်းနိုင်ရောဂျီပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီရောဂျီနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူးနောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ယုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအကုန်လုံးတောတူတောင်သားတွေကမြေကြီးမှာပဲလုပ်ကင်စားတော့တာဖြစ်တယ်အဲ့တော့ဒီနေရာတွေဆုံးရှုံးသွားတာဒီစီးပွားဆက်မှုစုံတွေစီးပွားရေးစုံတို့ဆုံးရှုံးသွားပြီမဲ့တို့တွေဟာဒီတို့လုထားတဲ့ဒီတိဆောက်မဲ့ဆက်မှုစုံတွေမှာအလုတ်အကင်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုထားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုတ်ကျန်းကအစတရုတ်နိုင်ငံလုထားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုတ်အကင်ခေါ်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုတ်အကင်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်ဆိုက်ပြိုးရေးပဲလောက်တတ်တဲ့လူတွေဟာနောက်ထပ်ဒီနေရာတစ်ကိုပြောင်းထိုင်အောင်ဘာတော့လုပ်စားမလဲညီမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအခက်အခဲအများကြီးရှိပါလိမ့်မယ်
။ဟုတ်ကဲ့။
ဒါလည်းစိုးရိမ်ကြပါလား
။ဟုတ်ကဲ့ပါ။ဆိုတော့စီးပွားရေးဆောင်အတွက်လည်းစိတ်ပူရတာပေါ့နော်။ဒါပေမဲ့နောက်တစ်ခုကကျွန်မသိနေတာကဒီတရုတ်ကဒီဟိုတတ်တူတူခေါ်ရေးလုပ်ငန်းတွေမှာပေါ့နော်။ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်။ကျွန်တော်အဲ့ဒီမှာမှဟိုအပိုင်း၃ပိုင်းခွဲပြီးတော့ဟိုပေါ့နော်ဒါဟိုကတော့ခေါင်းဆောင်နည်းနည်းပြောပြပေးမှာပထမဆုံးအပိုင်းကတော့ဒီဟိုချောက်စိမ့်အပိုင်းပေါ့နော်ချောက်စိမ့်ဒီဟိုချောက်စိမ့်နဲ့နောက်တစ်ခုက ဒီကတော့ဖားကြမှာ
ဟုတ်ကဲ့
ပြည့်စင်နေတာလေဒီနေရာလေးကိုပထမဆုံးစပြောပြပါသေးတတူတူခေါ်ရင်းနဲ့ပတ်သက်ပြီးတော့
အဲ့တော့တတူတူခေါ်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီအဒီ beneficiary ownership လို့ပြောတဲ့အကြီးနောက်ပိုင်းနောက်ွယ်ရနေပြီးတော့အမှန်တကယ်ပိုင်းသူတို့ဟာဘယ်သူတွေလဲဆိုတာကျမတို့မသိနိုင်ဘူးပေါ့အဲ့တော့လောလောဆယ်ကျမတို့ရဲ့ဒီသတင်းချက်လက်တော်တော်များများအရာဆိုလို့ရှိရင်တက်တည်ပြနေတာကတော့တချို့တွေကမြန်မာနိုင်ငံသားနာမည်နဲ့ခံပြီးတော့မှကုမ္ပဏီတွေကိုဒီမှာတူးဖော်နေတယ်သို့တော်လည်းပဲအမှန်တကယ်ပိုင်ရှင်တွေတယုံများဖြစ်တယ်ပေါ့ဒါကြောင့်မလို့ဒီကြောက်သိမ့်နေမှာပဲတရုတ်ဒီစာတန်းတွေကိုဘယ်နာတွေကိုတွားထောင်ပြီးတော့မှဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေတွေလည်းရှိခဲ့တယ်ပေါ့ဒါပေမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံသားပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ယောက်ရဲ့နာမည်ခန့်နဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်နောက်အဲ့လိုမျိုးလုပ်တဲ့အခါမှာကျမတို့ကဒီကြောက်စိမ့်ကိုတူးဖော်တာကနေပြီးတော့မှကုံကြားကနေတွင်းဝါကနေဒီကုံချောစားဒီသုံးဆွဲသူတွေအထိလက်ထဲရောက်ဖို့လို့ပြောတဲ့အခါမှာတော်တော်များများတော့ဒီကြောက်စိမ့်တွေဟာမောင်ခုဈေးခွက်ကနေပဲတွားတယ်ဒါဟာမောင်ခုဈေးခွက်လို့ပြောလိုက်လို့ရှိရင်ဒါတွေဟာဒီကြောက်စိမ့်မောင်ခုထွက်တာနဲ့တပြိုင်နက်မွေးဈေးဝါတွေကလည်းအများကြီးပြောင်းဝင်လာတာလည်းပြန်ရှိတယ်ပေါ့နေဆက်ကနေတစ်ဆင့်ပြောင်းဝင်တာလည်းရှိနေတယ်အဲ့တော့ဒီကြောက်စိမ့်နေရာမှာထိခိုက်နေတာမှုဟာတဘာဝတရားစာရထိခိုက်တယ်လူတွေရဲ့ဒီအဲ social life for ဒီအဲလူမှုရေးရထိခိုက်နေတာမှုတွေအများကြီးရှိတယ်ပြီးရင်ဒီအဲဒူးစီအားလုံးလည်းဒီကြောက်စိတ်နေနေမှာဖြစ်တယ်ပေါ့အကြီးကအချိန်ရှားဆုံးလောလောဆယ်ကတော့ဒီတဘာဝတဲ့ဒီအဲပတ်ဝန်းကျင်ထိခိုက်မှုပေါ့မြေပြိုတယ်တနစ်တနစ်မှာလူများစွာသေးတယ်ပြီးရင်တူဖို့တဲ့စနစ်ကလည်းအဲစနစ်တကျဒီထိခိုက်နေတာမှုမရှိအောင်ကာကွယ်မှုမလုပ်ထားဘူးပြီးရင်လုတ်သားတဲ့အားလုံးဟာပြန်ကြလုတ်သားတွေဖြစ်တဲ့အတွက်ကြောင့်အာမခံချက်မပေးထားတဲ့အခါကျညစ်နာပြီးတည်ဆုံးပြီဆိုရင်လည်းပဲရော်ကျေးဟာထိုက်တန်တော့မရဘူးတချို့ဆိုရင်ဘယ်နှရောက်သွားလို့တည်လားရှင်လားတော့မသိရဘူးပေါ့ဒီပြဿနာတွေအများကြီးရှိနေပါတယ်ဒါကလည်းတရုတ်ကအကြီးကွယ်ယူတဲ့ကုန်စည်ဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီဟာ zero budget ဆိုတာနဲ့လည်းပြန်ချိတ်ဆက်တယ်မြန်မာနိုင်ငံကတရုတ်ဒီကြောက်စိမ့်ကိုအချောထည့်ထုတ်လုပ်တာအင်မတန်နည်းပါတယ်ဒီကျမြန်မာနိုင်ငံကထက်တမကြောက်စိမ့်တွေဟာတရုတ်ကိုထွက်သွားပြီးတော့မှတရုတ်ကနေကုံချောအနေနဲ့ပြောင်းဝင်နေပါတယ်အခုဒီကျမတို့ဗိုလ်ချုပ်စည်းစည်းကွက်မှာကြည့်မယ်ဆိုရင်တော့65ရာခိုင်နှုန်းလောက်တော့ကုံချောတွေဟာတရုတ်ကနေပြောင်းဝင်တာကိုရောင်းနေတယ်လို့သိရပါတယ်ပေါ့အဲ့ခါကျအတူအစ်စ်မခွဲကြနိုင်တယ်လို့ဂျီယာကိုပြန်ပြီးဝယ်ယူဖို့အတွက်တရုတ်ကနေပြီးတော့မှဒီအဲကြောက်စိမ့်ကိုပြပြီးတော့မှဒီ tourism လုပ်ငန်းတွေအများကြီးလုပ်တဲ့အခါမှာလဲ zero budget စနစ်နဲ့ပဲလုပ်တဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီကြောက်စိမ့်နဲ့ပတ်သက်ပြီးတော့ကျမတို့ဒီအဲဝင်ငွေရမှုမရှိတဲ့အပြင်ထိခိုက်နေတာမှုတွေအများကြီးတတိယတိုင်းဒီနောက်ဆက်တွဲတွေမှာပါလာတယ်